ီးခဲ့တဲ့စက်တင်ဘာလတန်ဃာတော်တွေရဲ့မေတ္တာပို့ကြွချီမှုတွေကြောင့်အဖမ်းဆီးခံထားရတဲ့တန်ဃာတော်တွေကတချို့ကိုယ်တော်တွေကိုမြန်မာစစ်ဆေးရကပြန်လွှတ်ပေးခဲ့တာရှိတယ်လို့မျက်မြင်သက်သေတွေကပြောကြပါတယ်တန်ဃာတော်တချို့ပြန်လွှတ်လာတာနဲ့ပတ်သက်ပြီးတော့ပြည်ပမှာမကြခင်တုန်းကဖွဲ့စည်းထားတဲ့သာသနာ့အုပ်ဆောင်အဖွဲ့ကအတွင်းမှုကိုယ်တော်တစ်ပါးဖြစ်တဲ့ဥကုနိတရကိုကျွန်တော်ရှောက်ထားတာရှိပါတယ်သာသနာ့အုပ်ဆောင်အဖွဲ့ရဲ့နောက်ဆုံးခြေအနေတွေကိုပါကျွန်တော်တစ်ဆက်သေးမင်းမြန်းရှောက်ထားတာပါခင်ဗျာအခုလိုမျိုးတန်ဃာတော်တွေပြန်လွတ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရှင်ဖျားတို့သာသနာ့အုပ်ဆောင်အဖွဲ့ကဘလို့သဘောထားရှိပါလဲဖေဟာဘလို့မြင်ပါတဲ့ဖေဟာ
ပြန်လွတ်လိုက်တဲ့အတွက်ဦးတင်တို့အနေနဲ့ဒါကိုဟိုလက်ခံပါတယ်တန်ဃာတော်တွေထောင်ထဲမှာရှိတဲ့တန်ဃာတွေအားလုံးလွတ်ပေးဖို့အထီးကိုဦးတင်တို့အနေနဲ့မျှော်လင့်ထားပါတယ်အဲတော့အခုလွတ်ပေးတာဟာအနည်းချင်းပဲရှိပါသေးတယ်တန်ဃာအပါ90လောက်ဆိုတာဒါသူတို့ဖမ်းထားတဲ့ရာဂါနုနဲ့ဆိုင်ရင်ဘာမှမရှိသေးပါဘူးအဲတော့အခုလွတ်ပေးတာအပြင်ကိုနောက်ထပ်အားလုံးကိုလှုပ်ပေးဖို့အတွက်ဦးစင်းတို့အနေနဲ့တိုက်တော့ပါတယ်အားလုံးလှုပ်ပေးဖို့ထို့အတူပဲတန်ဃာတော်များအပြင်ဖန်ခံထားတဲ့ကျောင်းသားတွေနိုင်ငံရေးသမားတွေကိုလည်းအားလုံးလှုပ်ပေးဖို့ဦးစင်းတို့အနေနဲ့မျှော်လင့်ပါတယ
်တစ်ဆက်တည်းတပြီတော့ရှောက်ချင်တာဖေဟာအခုမြန်မာပြည်တွင်းကတန်ဃာတော်တွေရဲ့ငြင်းညံ့တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဒီသာသနာ့အုပ်ဆောင်အဖွဲ့ကဗရာနာစီရဆရာတော်ကြီးဒီမစိုးရင်ဆရာတော်ဦးကော်ဗီဒါဟာအမေရိကန်နိုင်ငံနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အတွင်းမှာဒီမြန်မာပြည်သက်တွေကိုတရားဟောပွဲတွေတပွဲပြီးတပွဲကျင်းပနေတယ်လို့တပည့်တော်ကြားပါတယ်ဖေဟာမစိုးရင်ဆရာတော်ဖေဟာကအဓိကဘလို့အကြောင်းတွေကိုဟောတယ်တရားနာပြည်သက်တွေဘက်ကဘလို့တုံ့ပြန်မှုတွေရှိတယ်လဲဒီလိုတရားဟောပွဲတွေကြောင့်ဘလို့အကျိုးကျေးဇူးတွေရှိတယ်ဆိုတာတပည့်တော်ကိုအချင်းချင်းရှင်းပြပေးပါဖေဟာ
အာဟုတ်ကဲ့တကယ်ကြီးဦးဇင်းတို့သာသနာ့အုပ်ဆောင်ဗရာနာစီရဆရာတော်တော်ဘာရှိတယ်ဆရာတော်ဦးကော်ဝီဒါကအခုဆိုရင်အမေရိကန်ကြီးရဲ့အနောက်ပိုင်းမှာဒါပထမဆုံးခီးစဉ်လို့ပြောလို့ရတာပေါ့လေမြန်မာတွေရှိတဲ့မျိုးတွေမှာလိုက်ပြီးတော့တရားဟောပွဲတွေလုပ်နေပါတယ်တခြားတစ်ဖက်မှာလည်းဂျပန်ကိုကြောက်ပြီးတော့ပြည်နယ်ဆရာတော်ကြီးဆရာတော်ဦးပညာဝန်သားကလည်းဂျပန်မှာရှိတဲ့သူ့ရဲ့အစိုးရအဖွဲ့ကြီးတွေဂျပန်မှာရှိတဲ့မြန်မာရေးစိတ်ဝင်စားတဲ့နိုင်ငံသားတွေနောက်မြန်မာပြည်သူတွေအားလုံးဒီလိုပဲတရားဟောကြွဩဝါဒပေးတဲ့အစီအစဉ်တွေလုပ်နေပါတယ်အမေရိကန်နောက်ဆုံးမှာကြွလာတဲ့ဆရာတော်ဦးကော်ဝီဒါရဲ့ဩဝါဒခံယူပွဲကျတော့ချင်းရောက်တဲ့ပွဲတွေကိုပြောမယ်ဆိုလို့ရှိရင်လူတော်တော်များများတက်ရောက်ခဲ့ပါတယ်သူ့ရဲ့ဩဝါဒခံယူပွဲမှာကံကြီးထိုက်သူဆိုတဲ့အမည်နဲ့ဆရာတော်ကဟောကြားပေးခဲ့ပါတယ်ဟိုသီလရှိသမားကြီးရှိမပြမထိုက်တဲ့ပုဂ္ဂိုလ်ကိုပြမလို့ရှိရင်ဒီပုဂ္ဂိုလ်ကကံကြီးထိုက်မယ်ဆိုတဲ့သဘောကိုဆရာတော်ကနေပြီးတော့ပြည်သက်ကိုဟောကြားသွားပါတယ်အာနာရှင်တို့ဇတ်သိန်းနဲ့ဖြစ်ပါတယ်အဲ့ဒီမှာကောသလမင်းကအာနာရှင်ဖြစ်ပြီးတော့အာနာရှင်ဘဝရဲ့ဇတ်သိန်းကိုဆရာတော်ကနေအဲ့မှာမိမောင်ထိုးပြီးတော့ဩဝါဒပေးပြီးတော့ဆုံးမသွားပါတယ်ညီမကြီးသိရင်ချင်းအကြောင်းရင်းဆိုတဲ့ဩဝါဒခံယူပွဲမှာဆရာတော်ဗာရီနဲ့ဥမာပြီးပြီးဟောရလဲဆိုတော့ဇတ်တုသားစားကြတဲ့ဟင်းသား9000တို့လူသားစားတဲ့ပောရိသာဒတို့ငါးကြီးအနန္တတို့ဥမာထားပြီးတော့ဆရာတော်ကရှင်းလင်းကြတော့ဆိုတော့ဟောကြတော့ပါတယ်အဲနောက်တစ်ပွဲကတော့ဘာကလီမှာဟောရတယ်အဲ့ဘာကလီမှာဟောတဲ့ပွဲကဆရာတော်ကဟောတာကမြန်မာအရေးကိုစိတ်ဝင်စားတဲ့နိုင်ငံသားတွေဗုဒ္ဓဘာသာအရေးကိုစိတ်ဝင်စားတဲ့နိုင်ငံသားတွေအတွက်ဦးစားပေးပြီးဟောပါတယ်နော်အဲ့ဒီပွဲမှာတော့လူမျိုးကြားတွေပါမြန်မာပြည်အရေးနဲ့ပတ်သက်ပြီးတော့ရဟန်းတွေအဖန်ခံရတဲ့နှိမ့်ဆက်ခံရတဲ့အခါမှာဆရာတော်ကြီးဆိုနည်းနည်းတက်တာတယ်ဆရာတော်လေးဆိုရင်တချို့နာမည်မရှိတဲ့ဆရာတော်လေးဆိုဘာမှမတိလိုက်ရဘဲနဲ့နှိမ့်ဆက်ခံရတယ်တည်သွားတယ်ပြန်တော့မွားတာကြီးရှိတယ်ပေါ့လေဟိုတော့ဆိုလို့ရှိရင်ဟိုရဟန်းနာမည်နဲ့ထောင်ထဲမှာကောင်းမွန်ယက်တည်နိုင်တယ်အခုဆိုလို့ရှိရင်ရဟန်းရဲ့ဘွဲနာမည်နဲ့တော့မဟုတ်တော့ဘူးထောင်ကြပြီဆိုတဲ့လူနာမည်ပြီးပြီးတော့နေရတဲ့အခြေအနေကိုရောက်နေပြီဆိုတဲ့အကြောင်းကိုဆရာတော်အဲ့ဒီဘွဲမှာဟောမှာဖြစ်ပါတယ်နောက်တစ်ခါပွဲတော်ရတော့ပြည်နယ်ပြောင်းသွားပါပြီအာရီဇိုနာပြည်နယ်ဖီနစ်မြို့မှာဆရာတော်ကြွပြီးဟောမှာပါဒီဇင်ဘာ23ရက်နေ့မှာလော့စ်အန်ဂျလီကိုပြန်လာပြီးဓမ္မစောတိကျောင်းမှာဟောမှာဖြစ်ပါတယ်ဆရာတော်ဟောမဲ့တရားတွေကဥဒင်းအကျဉ်းချင်းတည်ထားတာကတော့ရဲဘော်မတီတီတော်ငရဲမလားနဲ့ဆရာတော်နဲ့ထောင်းနဲ့သူ့ရဲ့အတွေ့အကြုံတွေဆရာတော်ဟောမှာဖြစ်ပါတယ
်ဓမ္မဖျာအခုလိုမျိုးဆရာတော်ကြီးကဒီမြန်မာမိသားစုတိုင်းဝိုင်းမှာဟောပြောတဲ့အတွက်ဘယ်လိုအကျိုးသက်ရောက်မှုတွေရတယ်လို့ရှင်ဖျားတို့တွေ့ရပါလဲဖေဟာ
ဆရာတော်ရောက်တဲ့ရက်မှာမြန်မာပြည်သက်နိုင်ငံသားအမေရိကန်ပြည်သက်တွေဟာဟောသာသနာ့အုပ်ဆောင်အဖွဲ့ကြီးရနေပြီးတော့ပြည်ရင်းပြည်ပမှာရှိတဲ့ဟောလူထုတွေပြည်ပြည်မှာရှိတဲ့ဆရာတော်တန်ဃာတွေစီးယုံပြီးတော့မြန်မာအရေးကိုဆန်းဆန်းတမန်ဆောင်ရွက်နေပြီဆိုတာကိုသူတို့ကလက်တွေ့မြင်လိုက်ရသိလိုက်ရပါတယ်အဲ့ဒီအတွက်သူတို့ကကြီးနဲ့ဝမ်းသာပြီးရောဆရာတော်တွေအတွက်ကိုလိုအပ်တဲ့ဟာသူတို့တန်းတန်းများထောက်ပံ့လှူဒန်းတာတွေလုပ်ပါတယ်လူထုရဲ့ဝမ်းမြောက်ဝမ်းသာထောက်ခံချက်ကိုဦးဇင်းတို့ရှင်းပါတယ်ညဝတ်တင်တင်တွေ့ရပါတယ်ဝမ်းသာစရာဖြစ်မြင်ရပါတယ်
တပိတော်တို့တရားတလောက်အမေရိကန်နိုင်ငံမှာသတင်းတုံးနေကြတဲ့မြန်မာတန်ဃာတော်တွေအားလုံးရှင်ဖျားတို့ရဲ့သာသနာ့အုပ်ဆောင်မှာ မပါဝင်ဘူးလို့တပည့်တော်တို့သိထားပါတယ်ဖေ။ဒီလိုမပါဝင်တဲ့တန်ဃာတော်တွေဟာရှင်ဖျားတို့နဲ့ဘလို့သဘောထားမတိုက်ဆိုင်မှုတွေရှိနေလို့လဲဖေ
။ဦးဇင်းတို့အနေနဲ့သဘောထားမတိုက်ဆိုင်မှုရှိတယ်လို့လုံးဝပြောလို့မရပါဘူး။သူတို့တွေကဦးဇင်းတို့တန်ဃာတွေပါပဲ။ဦးဇင်းတို့ရဲ့မိတ်ဆွေတွေပါပဲ။သူတို့အနေနဲ့မပါဝင်ခြင်းနဲ့ဆန္ဒကဦးဇင်းတို့ကိုကန့်ကွက်တာမဟုတ်ပါဘူး။မပါဝင်တဲ့ဆန္ဒကသူတို့ကိုကြီးကိုယ်တာအတွက်ပါ။ဦးဇင်းတို့သာနာဥဆောင်ကိုဆန့်ကျင်လို့မထောက်ခံလို့လို့မဟုတ်ပါဘူးသူတို့စိတ်အားဖြင့်ဥစဉ်တို့သာနာဥဆောင်ဖက်ဖို့ထောက်ခံပြီးသားပါသာနာပေးပြီးသားတွေဖြစ်ပါတယ်များပါတယ်အများစုပေါ့လေ99ရာခိုင်နှုန်းလောက်ကအဲ့လိုဖြစ်ပါတယ်ဒါနဲ့တခြားတစ်ဖက်မှာသူတို့ရဲ့မူရင်းဆွဲကြောက်စိတ်လေးတွေကဗမာပြည်အစိုးရမြန်ကလေးသူတို့သိလို့ချင်းပြန်လို့မရဘူးသူတို့ရဲ့အမေဒီအဖေနဲ့တရားတော်မှသူတို့တွေးခွင့်မရဘူးဆိုတဲ့အဲ့ဒီဆိုရင်စိတ်လွန်ကဲမှုတွေကသူတို့ဥစဉ်တို့နဲ့အတူတကွပါဝင်ဖို့သူတို့တိတ်ခက်နေပါတယ်အဲ့ဒါကိုလည်းဥစဉ်တို့ကနားလည်ပေးပါတယ်အဲတာနာဥဆောင်ဖို့မပါတာနဲ့ပဲသူတို့ကိုဥစဉ်တို့ကရန်သူလည်းမဟုတ်ပါဥစဉ်တို့ရဲ့မိတ်ဆွေတွေတာနာဥဆောင်မှာရန်သူတန်ဃာရဲလို့တပါမှမရှိပါဘူးအဲဥစဉ်တို့နဲ့သဘောထားကွဲလဲလို့လည်းမယူဆပါဘူ
းအဲ့ဒါကတော့မကြခင်တုန်းကပဲပြည်ပမှာဖွဲ့စည်းခဲ့တဲ့တာနာဥဆောင်ဖွဲ့ကတွင်မူကိုရတော်ဘာဖြစ်တဲ့ဥကုနိတရမိန်ကြားခဲ့တာပါခင်ဗျာ